မြန်မာနိုင်ငံမှာထိမ့်သိမ်းခံရတဲ့ကျောင်းသားလှုပ်ရှားမှုကောင်းဆောင်မှဖြူဖြူအောင်နဲ့အမျိုးသမီးနဲ့လူအခွင့်ရေးဦးဆောင်လှုပ်ရှားသူနော်အောင်လာတို့နှစ်ဦးအပါအဝင်တခြားကမ္ဘာတစ်ဝှမ်းကအမျိုးသမီးနိုင်ငံရေးအကျဉ်းသူ20ဦးလွတ်မြောက်ရေးလှုပ်ရှားမှုကိုအမေရိကန်နိုင်ငံကြားရေးဌာနကမနေ့ကစတင်လိုက်ပါတယ်ဒီလှုပ်ရှားမှုဘာကြောင့်ဆောင်ရွက်ရသလဲဆိုတာကိုတော့မှအင်ဂျင်နိုင်ကဆက်လက်ပြောပြမှာပါရှင်
Free the 20ဆိုတဲ့လှုပ်ရှားမှုကိုအမေရိကန်နိုင်ငံသားကြီးဌာနလူခွင့်ရေးဆိုင်ရာလှုပ်ရှားမှုအနေနဲ့စက်တင်ဘာလတစ်လလုံးလှုပ်ဆောင်သွားမှာဖြစ်ပါတယ်။ကမ္ဘာတစ်ဝှမ်းမှာရှိနေတဲ့အမျိုးသမီးနိုင်ငံရေးအကျဉ်းသားတွေအပါအဝင်အခြားစိုးရိမ်မကင်းဖြစ်ဖွယ်အခြေအနေရှိနေတဲ့အမျိုးသမီးအကျဉ်းသား20ဦးလွတ်မြောက်ရေးလှုပ်ရှားမှုနဲ့ပတ်သက်ပြီးကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးဆမန်သာပါဝါကမနေ့ကအမေရိကန်နိုင်ငံသားကြီးဌာနမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောသွားပါတယ်။
Today we are here to launch a campaign to recognize 20 of those women. Women who should be advocating for women's empowerment.
မြို့ကြီးတွေကိုအတိမပြုတ်တဲ့လှုပ်ရှားမှုကိုကျမတို့ဒီကနေ့စတင်မှုရောက်ရှိလာတာပါ။ဒီအမျိုးသမီးတွေဟာအဖန်စီအကျဉ်းကျခံနေကြရမယ့်စားအမျိုးသမီးတွေစွန့်ရင်မြင့်တင်ပေးဖို့လှုပ်ဆောင်ခွင့်ရရှိတင်ကြတယ်လို့နောက်သတင်းသုံးဖက်ကြားနယူးယောက်မှာကျင်းပမယ့်ညီလာခံမှာလည်းပါဝင်ဆွေးနွေးခွင့်ရတင်ကြတဲ့သူတွေဖြစ်ပါတယ်
။အမေရိကန်နိုင်ငံသားကြီးဌာနကရွေးချယ်ထားတဲ့အမျိုးသမီး20ဦးကတော့မြန်မာနိုင်ငံကမဖြိုးဖြိုးအောင်နဲ့ဒေါ်နော်အုံလှရူ2ယောက်အပါအဝင်တရုတ်နိုင်ငံက3ယောက်အီသီယိုးပီးယားက3ယောက်အီရီထရီးယားက1ယောက်အီရန်က1ယောက်ဥဇဘက်စတန်က1ယောက်အဇာဘိုင်ဂျန်က1ယောက်ဗီယက်နမ်က2ယောက်အီဂျစ်က1ယောက်ဗင်နီဇွဲလားက1ယောက်ရုရှားကတယောက်နဲ့မြောက်ကိုရီးယားကတယောက်စသဖြင့်အသီးသီးပါဝင်ပါတယ်။ဒီအမျိုးသမီးတွေရဲ့အတွေ့အကြုံတွေဟာကမ္ဘာတစ်ဝှမ်းအမျိုးသမီးတွေရဲ့လှုပ်ရှားမှုတွေကိုကိုစားပြုတယ်လို့ဆမန်သာပါဝါကသတင်းတောက်တွေကိုပြောပါတယ်
။ Women who have worked to promote freedom of expression and assembly, to ensure people's right to basic health care and education, and to defend children, refugees, and other vulnerable members of our societies.I'm talking about the
မြို့သမီးတွေဟာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လွတ်လပ်စွာစုယုံခွင့်နဲ့အခြေခံကျန်းမာရေးပြည်သူဆောက်ရှောက်မှုနဲ့ပညာသင်ပိုင်ခွင့်ရရှိရေးခရီးငယ်တွေနဲ့ဒုက္ခသည်တွေအရေးပြင်ကျမတို့လူအဖွဲ့အစည်းမှရှိနေကြတဲ့တခြားအကာအကွယ်မဲ့ကြသူတွေအရေးကြိုးပမ်းခဲ့ကြသူတွေဖြစ်ပါတယ်သူတို့တွေဟာအမျိုးသမီးနိုင်ငံရေးအကျဉ်းသားတွေနဲ့စိုးရိမ်မကင်းဖြစ်ရမယ့်အခြေအနေရှိနေတဲ့အကျဉ်းသားတွေဖြစ်ပါတယ်
မြန်မာနိုင်ငံတာယာဝတီအကျဉ်းထောင်မှာထိမ့်သိမ်းခံထားရတဲ့အသက်28နှစ်အရွယ်မဖြိုးပြိုအောင်ဟာပညာရေးလွတ်လပ်ခွင့်အတွက်ဥဆောင်လှုပ်ရှားခဲ့တဲ့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂများအဖွဲ့ချုပ်ခေါင်းဆောင်တဦးဖြစ်ပြီးသူ့ကိုအစိုးရအာဏာပိုင်တွေကမတ်လမှာဖမ်းဆီးထိမ့်သိမ်းခဲ့တာဖြစ်ပါတယ်။သူ့အပေါ်ဆွဆွဲချက်တွေဟာတရားမျှတမှုမရှိဘူးလို့ဟောင်ကောင်အခြေစိုက် AHRC အာရှလူခွင့်ရေးကော်မရှင်ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံဦးမင်းလွင်က VOE ကိုပြောပါတယ်။
သူမျိုးအောင်အပေါ်မှာအရေးယူထားတဲ့ကိစ္စတွေကပညာရေးပြုပြင်ပြောင်းလဲမူဝါဒတွေပြုပြင်ပြောင်းလဲရေးအတွက်အဓိကလိုအပ်တဲ့လိုအပ်ချက်တွေကိုပြင်နိုင်ဖို့အတွက်ဆန္ဒထုတ်ပေါ်တာဖြစ်တယ်ဒီအပေါ်မှာအရေးယူထားခြင်းဟာအစိုးရအနေနဲ့ကျောင်းသားသူငယ်တွေအပေါ်မှာမလုပ်သင့်တဲ့ကိစ္စရဖြစ်တယ်နောက်ပြီးတော့ဥပဒေနဲ့အညီချိုးခွင့်ချင်းမရှိဘဲနဲ့အကြမ်းဖက်ချိုးခွင့်တဲ့အတွက်လည်းဥပဒေအစိုးရဘက်ကနေပြီးတော့မကောင်းတဲ့အလားအလာတွေဖြစ်တယ်
အလားတူအသက်52နှစ်အရွယ်အမျိုးသမီးနဲ့လူခွင့်ရေးလှုပ်ရှားနေသူဒေါ်နော်အုံလှအပေါ်အစိုးရကဆွဲဆိုထားတဲ့ဆွဲချက်တွေဟာဥပဒေနဲ့မညီဘူးလို့ဦးမင်းလွင်ကဆိုပါတယ
်ဒေါ်နော်အုံလှကိုပြည်ပရေးယူတဲ့ကိစ္စအတိမှာကျွန်တော်တို့အခုနောက်ဆုံးဖြစ်တဲ့လေဗရောင်းတောင်စီမံကိန်းမှာဒေါ်ခင်ဝင်းသနတ်မှတည်ဆုံတဲ့ကိစ္စနဲ့ပတ်သက်ပြီးတော့တရုတ်တိုင်ယုံရှိမှာတွားရောက်ပြီးတော့ဆန္ဒပြတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဆွဲဆိုထားတဲ့အမှုတော်တော်များများရှိပါတယ်အဲ့တော့မှုရင်းပြရတခုတည်းပုံမှာပြီးကြစီမြို့နယ်တွေကနေပြီးတော့ပုံမှန်တွေတက်ပြီးတော့ဆွဲဆိုတယ်ပြီးကြစီအမိန့်ချမှတ်တာတွေကဥရီနဲ့ကျွန်တော်တို့လုံးဝညီညွတ်ခြင်းမရှိပါဘူ
း Free the 20ဆိုတဲ့လှုပ်ရှားမှုကနေအခုလိုဖန်ဆီးခံနေရတဲ့အမျိုးသမီးတွေကိုအမည်နာမထုတ်ပေါ်တာဟာသက်ဆိုင်ရာအစိုးရတွေကိုဒီလှုပ်ရှားမှုကနေတဆင့်အမှားစကားပါလို့တဲ့အတွက်ဖြစ်တယ်လို့တပ်မတ်ကြီးစမန်သာပါဝါကသတင်းတောက်တွေကိုပြောပါတယ်
In naming these women, we are sending a message to their governments and others like them. If you want to empower women, don't imprison them.
ဒီမျိုးသမီးတွေကိုအခုလိုအမိတက်ပြီးသူတို့တွေလွတ်မြောက်ရေးတွေလှုပ်ရှားရတာကတော့တစ်ဆိုင်ရာသူတို့နိုင်ငံတွေရဲ့အစိုးရတွေနဲ့အလားတူပုဂ္ဂိုလ်တွေကိုကျမတို့အမှားစကားပါလို့တဲ့အတွက်ဖြစ်ပါလေ အမျိုးသမီးတွေရဲ့စွမ်းရည်မြင့်တင်ပြီးလို့တဲ့ဆန္ဒရှိတယ်ဆိုရင်သူတို့တွေရဲ့ခံယူချက်တွေသူတို့တွေရုန်းကန်နေတဲ့လူအခွင့်အရေးတွေပေါ်အခြေခံပြီးသူတို့တွေကိုဖမ်းဆီးအကျဉ်းချခြင်းမလုပ်ပါနဲ့ဆိုတဲ့အမှားစကားပါပဲ
နှစ်ပေါင်း20ကြာခဲ့ပြီဖြစ်တဲ့ဘေကျင်းကျင်းညာစာရန်ကြီးထွက်ပေါ်ပြီးတဲ့နောက်အမျိုးသမီးတွေရဲ့အခွင့်အရေးသာမကလူအခွင့်အရေးတိုးတက်မှုအခြေအနေတွေနဲ့ပတ်သက်ပြီးလာမယ့်စက်တင်ဘာလ28ရက်နေ့မှာနယူးယောက်ကကုလသမဂ္ဂဌာနချုပ်မှာနိုင်ငံပေါင်းစုံကအစိုးရကိုယ်စားလှယ်တွေတက်ရောက်ဆွေးနွေးကြမှာဖြစ်ပါတယ်ရှင်